ရှင်
။မှန်ပါပါ။
အောက်တိုဘာ22ကနေ24ထိရုရှားမှာကျင်းပခဲ့တဲ့ BRICS မဟာမိတ်အဖွဲ့ဝင်ရဲ့ဒီနိုင်ငံတွေရဲ့ထိပ်သီးဆွေးနွေးပွဲဟာဘာတွေထူးခြားပါလဲ။ဘယ်လောက်ထိအရေးပါပါလဲ
။ဆိုထူးခြားပထမဆုံးထူးခြားမှုတစ်ခုကတော့ရုရှားနိုင်ငံအတွက်အင်မတန်လက်မထောင်နိုင်တဲ့ပွဲလို့ပြောမှာဖြစ်ပါတယ်။သူလက်ခံကျင်းပနိုင်တဲ့ကြီးမားတဲ့ကြီးမားဆုံးနိုင်ငံတကာညီလာခံတစ်ခုဖြစ်ပါတယ်။အထူးသဖြင့် 2021 မှာသူတို့ယူကရိန်းကိုစပြီးစစ်တိုက်ပြီးကြတဲ့ကကျင်းပနိုင်တဲ့အစည်းအဝေးပေါ်လေ။အမေရိကန်ပါဝင်အနောက်နိုင်ငံတွေကတော့ယူကရိန်းစစ်ကြောင့်ရုရှားကိုအထီးကျန်ဖြစ်အောင်ဒါအပယ်ခံနိုင်အောင်ဖြစ်အောင်ဆိုပြီးတော့သူတို့တွန်းပြီးတော့လှုပ်နေကြတာ။ဆိုတော့ရုရှားဒီပွဲလုပ်ပြလိုက်တာလက်မထောင်ငါဟာအထီးကျန်မဟုတ်ဘူးဆိုတော့အဓိကပြသနိုင်တဲ့ပွဲဖြစ်ပါတယ်။ဒီဟာအရေးပါတာလည်းဒီမှာတဲောက်လာတဲ့နိုင်ငံတွေရဲ့ကူစားပြုတဲ့ကမ္ဘာလူ UI ကိုကြည့်မယ်ဆို40ရာခိုင်နှုန်းကျော်လောက်ကူစားပြုထားတာဖြစ်တယ်ဆိုတော့အနောက်နိုင်ငံတွေကူစားပြုတာလောက်မရှိပါဘူးအနောက်နိုင်ငံတွေကူစားပြုတာအကုန်လုံးပြောင်းလဲမှာ20ကျော်ရာခိုင်နှုန်းသာရှိတယ်ဆိုတော့သူတို့ဟာကမ္ဘာရဲ့လူများစုကိုကူစားပြုတဲ့နိုင်ငံတွေလည်းဖြစ်တယ်နောက်ပြီးတော့ကမ္ဘာနေရဒေသအနှံ့ကပါတဲ့အဖွဲ့အစည်းလည်းဖြစ်တဲ့အတွက်ကြောင့်သူတို့ဟာပို့ပြီးတော့ကျကျပြန်ပြန်ဖြစ်တဲ့ကမ္ဘာနီလာခံကြီးတည်းဖြစ်တယ်လို့ပြောမှဖြစ်ပါတယ
်။အဒီဖွဲ့ရဲ့အဓိကရည်ရွယ်ချက်ကဘာဖြစ်ပါမလဲ။စတုန်းကတော့သူက၅နိုင်ငံနဲ့စပြီးတော့ဖွဲ့ခဲ့တာကနေအခုနောက်ပိုင်းမှာနိုင်ငံသစ်တွေကလည်းအဖွဲ့ဝင်ဖြစ်ဖို့အတွက်ကြိုးစားလာကြတယ်ဆိုတော့ဘာအကျိုးရှိပါလဲ
။အဓိကကတော့သူတို့ဟာ G7 ကိုစီးပွားရေးအဖြစ်ပြင်ဖို့ပါပဲ။ရှင်းရှင်းပြောရင်တော့ G7 လို့ခေါ်တဲ့အဖွဲ့မှာဥရောပ၄နိုင်ငံရှိမယ်။အင်္ဂလန်၊ပြင်သစ်၊ဂျာမနီ၊အီတလီရှိမယ်။now america နိုင်ငံ american ပြည်ထောင်စုရဲ့ canada ရဲ့ now asia ဂျပန်ပါပဲဒီသမုထိပ်ပြီးခုနှစ်နိုင်ငံကကြီးစိုးထားတာသူတို့ရဲ့ G7 ရဲ့ရည်ရွယ်ချက်ကကမ္ဘာရဲ့စီးပွားရေးနဲ့ which is nick ကိုသူကကျုပ်ကန်ချေလဲဖို့အတွက်အဓိကထားရတာဖြစ်တယ် so သူတို့ရဲ့ကျုပ်ကန်ချေလဲမှုကိုမခံနိုင်ရဘူးကျန်တဲ့ breaks ကိုစဖွဲ့တဲ့၄နိုင်ငံတော့ brazil ရဲ့russia ရဲ့ china ရဲ့ india ရဲ့နောက်တော့ south africa ပါလာပါဘူးလား2009မှာဖွဲ့လို့ကတော့၄နိုင်ငံ။နောက် 2017 မှာထင်တယ်။ South Africa ပါလာတော့။ဆက်ပြီး၅နိုင်ငံ။ဒါအဲ့တော့ break ကနေ bricks ဆိုပြီးတော့ S လုံးတူလာပါလေ။ So through I G7 နိုင်ငံတွေရဲ့စီးပွားရေးငွေကြေးစနစ်ချေလာတော့မခံနိုင်ဘူး through အဲ့ဒါကြောင့် through ဒါသိကြလွတ်လပ်တဲ့စီးပွားရေးဇုံကံဖို့ဆိုပြီးတော့ယူပြီးတော့ဖွဲ့စည်းခဲ့ရဖြစ်ပါတယ်။ဆိုတော့နောက်နိုင်ငံတွေကပါဝင်လာတဲ့အခုဆိုလို့ရှိရင်ပို့ပြီးပါဝင်လာတဲ့နိုင်ငံတွေထဲမှာအခုတက်တဲ့ထဲမှာဆိုရင်သူတွေတက်လာလဲဆိုတော့ Egypt တို့တက်လာတယ်နောက်ပြီး Saudi Arabia ဖွဲ့ဝင်တော့မဖြစ်သေးဘူးတက်လာတယ် UAE တက်လာတယ်နောက်ပြီးတော့ Iran တက်လာတယ်အဲ့လိုနိုင်ငံတွေတွေ့လာတယ်ဒါအပြင်သမ္မတ Putin ကပြောသေးတဲ့ဖွဲ့ဝင်ဖြစ်ချင်တဲ့နိုင်ငံပေါင်း30လောက်အရုပ်စုံရောက်ထားတာရှိသေးတယ်ဆိုပြီးတော့ပြောထားတယ်ဆိုတော့ခုန G7 ရဲ့စီးပွားရေးကြီးစိုးမှုကိုမခံကျင်တဲ့နိုင်ငံတွေအကုန်လုံးကဒီမှာစီးပွားရေးအဖြစ်ပူပေါင်းဆောင်ရွက်မယ်ဆိုတဲ့သဘောနဲ့သူတို့ညှိနှိုင်းကြတဲ့ဝင်လာရတာဖြစ်ပါတယ်ဆိုတော့ဆက်လက်ပြီးတော့ကျေပြန့်လာမယ့်သဘောလည်းရှိပါတယ်သူတို့တကယ်လုပ်နိုင်ပေါ့လေ
အဲ့ဒီထိပ်သီးဆွေးနွေးပွဲမှာဒီတော့ဟိုရုရှားကတိုက်နေတဲ့ယူကရိန်းစစ်ကိုအောင်နိုင်ရေးအတွက်ပံ့ပိုးတာထောက်ခံတာတွေရှိလားနောက်ပြီးတော့ဟိုတစုံတရာပြဿနာသဘောထားကွဲလွဲတာတွေရောရှိပါလား
သဘောထားမကွဲလွဲဘူးဒါပေမဲ့သဘောထားပြဿနာမဖြစ်ဘူးသို့တော်လည်းပဲကိုယ်သဘောထားနဲ့ကိုအထူးသဖြင့်ယူကရိန်းစစ်ပွဲကိစ္စယူကရိန်းစစ်ပွဲကိစ္စနဲ့ပတ်သက်လို့တော့အဖွဲ့ဝင်နိုင်ငံတွေဟာသူတို့ရဲ့ different agenda တွေပေါ့အဲ့လိုမဖြစ်သင့်ဘူးစီးရင်နဲ့အနိုင်ယူပလိုက်ရမယ်ဆိုတော့တော့ဘယ်သူမှထောက်ခံပြီးပြောတာတော့မကြားရပါဘူးဒါလို့ရုရှားကတော့ထောက်ခံမှာပေါ့သူကတကယ်နိုင်ငံတွေကတော့ညဉ့်ညမ်းစွာဖြစ်ရှင်းဖို့ပဲအဓိကအရေးပါတဲ့ဒီမှာတရုတ်နဲ့အိန္ဒိယဆိုတာပါဆိုတရုတ်ကလည်းပဲသူတို့နိုင်ငံတကာကဘာမှလည်းသူတို့စဉ်းစားတယ်သူဖြစ်နေဖြစ်ချင်တယ်ဂုံးသစ်ခါကမြင့်တင်နေတယ်အီရန်နဲ့ဆော်ဒီအရေဘီယာကတော့သူစဉ်းစားပြခဲ့တယ်ဆိုပြီးတော့ဂုံးယူချင်တဲ့နိုင်ငံဆိုတော့ယူကရိန်းစစ်ပွဲကိုလည်းညင်ညင်ဖြစ်စေချင်တယ်အိန္ဒိယကလည်းပဲနှစ်ဖက်လုံးနဲ့ကောင်းမွန်စွာဆက်ဆံပြီးတော့အဲ့လိုဖြစ်စေချင်တဲ့နိုင်ငံတွေသာဖြစ်ပါတယ်ဆိုတော့သမ္မတပူတင်ကယူကရိန်းစစ်ပွဲမှာသူ့ကိုထောက်ခံဖို့လိုချင်သည့်တိုင်အောင်ဒီပွဲမှာတော့သူထောက်ခံမှုမရပါဘူး။ဒါပေမဲ့ဒီဟာမှာယူကရိန်းစစ်ပွဲကိုမထောက်ခံလဲပူတင်တော်ကတော့ခုနပြောခဲ့သလိုအမျက်ထွက်ပြီးသားဖြစ်တယ်လို့ပြောမှဖြစ်ပါတယ်။တခြားကိစ္စတွေကတော့သူတို့အရင်ပြောတာမရှိပါဘူး။နောက်တစ်ခုရှိရတော့ပြဿနာတက်တာကကုလသမဂ္ဂအတွင်းမှုချုပ်အန်တနီဂူတာရက်စ်ကလာတက်တယ်။လာတဲ့တော့သူကပူတင်နဲ့လက်ဆွဲနှုတ်ဆက်ပြီးနေတာကိုဟိုအနောက်နိုင်ငံတွေအများကြီးဝေဖန်ကြတယ်။အဲနေတို့အဖွဲ့ဝင်နိုင်ငံတနိုင်ငံဆိုလို့ရှိရင်ဒီလူဟာငါတို့ဂျနီဗာမှာလုတ်တဲ့ဒီယူကရိန်းညီငယ်ရေးဆွေးနွေးပွဲကြတော့ဒီလူကမတက်ဖက်နဲ့ဘာဖြစ်လို့အဲ့ဒီ ရုရှားလုတဲ့ပွဲကိုခင်ဗျားသွားတက်ပြီးတော့ဖလဲတကင်းလုံနေရတယ်လဲဘာညာပြောတယ်ဒါပေမဲ့မစ္စတာဂူတာရက်စ်ပြောတာကဘယ်လိုက်ပြောတာမဟုတ်ပါဘူးဒီယူကရိန်းစစ်ဘက်ကို just peace ပေါ်လေညင်ညာတရားမျှတသောညင်ညာရေးဖြစ်စေရမယ်ရဲ UN ရဲ့ rule အတိုင်းဖြစ်ရမယ်ဆိုပြီးတော့အဲ့လိုပြောခဲ့တာဖြစ်ပါတယ်ဆိုတော့သူကကတော့တက်မှာပေါ်တာတော်တော်များပြောခဲ့သူကမ္ဘာလူကြီးအများစုကိုစားပြုတဲ့ပွဲစင်းရဲသားလည်းပါတယ်ချမ်းသာလည်းပါတယ်အကုန်လုံးဆိုတော့သူတက်တာပို့ပြီးမျှတတယ်လို့ထင်ပါတယ်
ဒီစနေပွဲမှာနောက်တစ်ခုကဒီ bridge နိုင်ငံကြီးက American dollar ကိုအစားထိုးနိုင်တဲ့ငွေကြေးတစ်ရက်ပေါ့အဲ့လိုငွေကြေးအစ်စ်တစ်ခုကိုဟိုဆက်ပြီးတော့လုံနိုင်ဖို့ဆွေးနွေးဖို့အတွက်ဟိုသဘောကိုတွေ့ရပါတယ်အဲ့ဒီအပေါ်မှာရောဒါဟာကမ္ဘာစီးပွားရေးကိုဘယ်လိုရိုက်ခတ်နိုင်လဲ
အဓိကရွေချယ်ထဲမှာပါပါတယ်အဲ့ဒါအခု American dollar ကို base လုပ်ပြီးတော့အခြေခံပြီးတော့အခုလဲလဲနေရတယ်။သူစဉ်းရင်းလင်းပြောရမယ်ဆိုလို့ရှိရင်စဉ်းရားနိုင်ငံက track ကုန်ပြီပေါ့ဗျာ။တမ်ဘူရှိရဲထွက်လာတယ်။ဟိုမှာ Argentina တို့ဘာလို့ wine တို့ဘာလို့ချမ်းနိုင်ငံထွက်တယ်။အဲ့ဒီထွက်တဲ့တမ်ဘူရှိရဲကုန်ပစ္စည်းလူလိုအားနဲ့ထွက်လာတဲ့သဘောပစ္စည်းတွေကိုပေးရပြီးတော့ American ရဲ့ဆက်ကူပေါ့လေ dollar ဆိုငွေကြေးထားအောင်အဲ့တော့ဆုပြီးတော့လုံရတဲ့စနစ်ကိုသူတို့မကြိုက်ကြပါဘူး။အဲသူတို့ကဒီ brick currency တစ်ခုကိုတည်ထွင်ဖို့ဆိုတာသူတို့ကအဓိကရည်မှန်းချက်ရှိပြီးဥတည်ပါတယ်။အခုလောလောဆယ်မှာတော့grain exchange for the track on the barter system to go to now we are cross border exchange to go to a ngwe ji better pay you to go to level ai ponsan myo lo through the board to ja ba de the dollar ye promo mu go to song cha bi lo to go ko le a ra te yuk ka le ba asa ka de ga te ka ro te yuk ka ka ba ma american go pya in la ro yuan go dollar asa to go ka ba ngwe ji dong phit te yuk ka tai lut chin ni da ဒီစီးပွားရေးသိအင်အားကြီးပါတယ်စီးပွားရေးကိုအကြမ်းမြင့်နှိုင်းရှင်မယ်ဆိုရင်အခုရုရှားရဲ့စီးပွားရေးရုရှားပေါ်မီခိုတဲ့နိုင်ငံလဲတေဥဘက်ကိုပါလာမဲ့သဘောရှိတဲ့ငွေကြေးအဖြစ်ရုရှားရဲ့ဒီ GDP က2 trillion ကျော်လောက်ပဲရှိရလို့ report တွေမှာတွေ့တယ် American ကဘယ်လောက်ရှိလဲဆို22 trillion လောက်ရှိရတေဥက19 trillion ရှိရ16ရှိရဒီမှာဆိုတော့တချို့ကဒီဆီဇွန်နေ့အကုန်မှာတေဥကအမေရိကန်ကိုကြော်တက်သွားမယ်ဆိုပြီးတော့တွက်လာကြတယ်။အဲကြောင့်အဲ့ဒါကိုညွှန်မှန်းပြီးတော့တေဥကသူတို့ယွမ်ကိုအမေရိကန်ဒေါ်လာမှာအစားထိုးဖို့အထူးသူကကြံစီထားတာဖြစ်ပါတယ်။အခုလောလောဆယ်ကတော့အဲ့ဒါကိုတော့မပြောကြပါဘူးဆိုပေမဲ့ brick အတွက် fiat currency တခုတည်ထွင်မှုဆိုတာလည်းသူတို့ဆွေးနွေးကြပါတယ်ဆိုတော့ဒါဟာအဓိကသူတို့ထားပြီးဥတည်နေကြပါလေဒေါ်လာရဲ့လွှမ်းမှုကိုမခံနိုင်ဘူးဆိုတာကျော် brick ရဲ့ UJ ထဲမှာကမူလ UJ ထဲမှာကတည်းကပါတဲ့ကိစ္စသူဖြစ်ပါတယ်အချိန်နဲ့အပြတ်တိုးတက်မှုရှိလာလိမ့်မယ်လို့ယူဆပါတယ်အ
ဲ့တော့ဒီဖွဲ့ကကမ္ဘာနိုင်ငံရေးအခင်းကျင်းကိုဟိုဘယ်လောက်ထိရိုက်ခတ်လာနိုင်မှာလဲစီးခစ်ကာလာလိုမျိုးပဋိပက္ခတွေဖြစ်လာနိုင်လား
အဲ့လိုတော့ဖြစ်လာနိုင်ကြမရှိဘူးစီးခစ်ကာလာကနှစ်ဖွဲ့ရှိတာပေါ့လေအာဆိုဗီယက်ဘက်ကိုပါတဲ့ကွန်မြူနီနိုင်ငံတွေရှိတယ်အမေရိကန်ဘက်ကိုပါတယ်အရင်းရှင်နိုင်ငံတွေတို့ဘက်ကိုပါတဲ့နိုင်ငံတွေရှိတယ်အဲ့ဒီကြားမှာအိန္ဒိယတို့တရုတ်တို့ဥဆောင်တဲ့ non alignment non aligned countries တွေပါတယ်ပါခဲ့တာဥနုလက်ထအဲ့ဘမ်လိုက်နိုင်ငံဆိုပြီးတော့ရှိတယ်အခုကြာတော့ဒီဟာအဲ့ဒီအုပ်စုခွဲတာကိုလည်းလက်မခံဘူးဘမ်လိုက်လည်းမဟုတ်ဘူးသူကအိန္ဒိယနိုင်ငံကြီးဝန်ကြီးဂျယ်ဆင်ကာကသူကစကားပြောတဲ့အချိန်မှာနိုင်ငံကြီးဝန်ကြီးနဲ့တွေ့တယ်ပါပြောတယ်သူတို့ရဲ့မူက non alignment မဟုတ်ဘူး multi alignment ပေါ့လေဘက်စုံနဲ့အကုန်လုံးဘက်စုံနဲ့ဆက်ဆံမယ်ဟိုဘက်ဒီဘက်ဆိုတော့သူတို့မခွဲဘူးဆိုတော့အဓိကအဖြစ်နိုင်ငံရေးအဖြစ်အင်အားစုတစ်ခုဖြစ်ဖို့တကားသူတို့မယူရပါဘူးဒါစီးပွားရေးအဖြစ်ဘယ်သူနဲ့မဆိုထိတွေ့ဆက်ဆံလူတဲ့နိုင်ငံတွေသာဖြစ်ပါတယ်အိန္ဒိယဆိုအမေရိကန်နဲ့လည်းဆက်ဆံတယ်ပဲရုရှားနဲ့လည်းဆက်ဆံတာပဲဆိုတော့သူဖြစ်သူတို့နိုင်ငံကျန်တဲ့နိုင်ငံတွေထုံနီးလောက်သဘောထားရှိတဲ့နိုင်ငံတွေယူရဖြစ်ပါတယ်ဘယ်သူနဲ့မဆက်ဆံဘူးဆိုပြီးတော့အဲ့လိုနိုင်ငံရေးအခင်းကျင်းတော့ဖြစ်လာမှာမဟုတ်သို့တော်လည်းပဲအမေရိကန်တရုတ်ပြန်ဆိုင်မှုကတော့အများကြီးပူပြီးပြင်းထန်လာပဲအမေရိကန်သူ့ကိုတရုတ်ကစီးပွားရေးအဖြစ်ကြော်တက်မှာပေါ့အဓိကတာကိုထားပြီးသူတိုက်တရုတ်ပိတ်ဆို့ဖို့တရီလုံနေတာဆိုတော့အဲ့ဒီကိစ္စမှာတော့ပူပြီးတော့ပြန်ဆိုင်မှုကတော့ပူပြီးများလာမယ်ပေါ့လေဒါပေမဲ့ရန်ဖြစ်တဲ့အစင်းတော်မျိုးဘူးသူကအမြဲတမ်းပြောကြတယ်ပြန်ပြတ်တော့ဖြစ်တယ်ဒါပေမဲ့ငါတို့ရန်သူဖို့လို့ပြောကြတာပဲဆိုတော့အဲ့ဒီတိုင်းကတော့အချိန်ပူမြင့်လာလိမ့်မယ်လို့ပြောနိုင်ပါတယ်ရန်သူဖြစ်တဲ့အစင်းတော်ရောက်နိုင်မယ်လို့မယူဆပါဘူး
အဲ့ခုမြန်မာနိုင်ငံနဲ့ပတ်သက်ပြီးမေးချင်တာဒီ BRICS မဟာမိတ်အဖွဲ့မှာမြန်မာနိုင်ငံအဖွဲ့ဝင်ဖြစ်လာနိုင်လားဖြစ်လာမယ်ဆိုရင်ကောင်းကျိုးကဘာကြီးဖြစ်နိုင်လဲဆိုးကျိုးကဘာကြီးဖြစ်နိုင
်လဲပေါ်ဆုံးပြောချင်တာကခုမြန်မာနိုင်ငံစစ်ကောင်စီကတိတ်အဖွဲ့ဝင်ဖြစ်ချင်ပါတယ်သူတို့စူးစမ်းတယ်သူတို့ကလေ့လာတယ်ဆိုတာအများကြီးသိရပါတယ်ဒါပေမဲ့ဖြစ်လာမလားဖြစ်လာရင်တော့သူတို့ကထွက်ပေါက်ရတာပေါ့သူတို့လည်းပဲ အပေကနိုင်ငံလို့သတ်မှတ်ထားခင်ရတဲ့နိုင်ငံဆိုတော့တရုတ်ကသူ့အစည်းအမပြုလာပြီးတော့လည်းတကယ်ကျေနပ်ဖြစ်တယ်အာရှကအစည်းအမပြုအိန္ဒိယတွေကရုရှားကလည်းပဲအစည်းအမပြုရုရှားကိုသုံးသပ်သူတွေပြောတာကမြန်မာနိုင်ငံစစ်ကောင်စီတို့လက်နက်ဝဲတဲ့ဖောက်သွဲလောက်ပဲသဘောထားတယ်လို့ပြောကြတယ်ဆိုတော့ break the federal ဝင်ခွင့်ရရင်တော့သူတို့ဟာသူတို့လက်မထောင်နိုင်တော့ရုရှားတက်တော့ပို့ပြီးထီရောက်တော့မှာ break the point ဖြစ်မယ်ဆိုပြီးတော့နောက်စီးပွားရေးအဖြစ်လည်းပဲအခုဒေါ်လာခေချာကြောင့်သူတို့အချိနာတာတွေရှိတယ်အဲ့ဒါကိုပတ်ဆောင်ပြီးတော့လုပ်နိုင်တယ်ဆိုတဲ့သဘောမျိုးဖြစ်ပါတယ်ဒါပေမဲ့မြန်မာနိုင်ငံစစ်ကောင်စီကအဖွဲ့ဝင်ဖြစ်လာနိုင်သလားဆိုတာနဲ့ပတ်သက်ပြီးတော့ကျွန်တော်တခုတွေးပြတာကပါကစ္စတန်ကစိတ်ဝင်စားတဲ့အထက်မှာပါတယ်အဖွဲ့ဝင်ထဲမှာအဲ့ဒါပါကစ္စတန်ရဲ့အဓိကရန်ဘက်ဖြစ်တဲ့အိန္ဒိယကအဲ့လိုသဘောတူညီရမှာလက်ခံတဲ့အစင်ကိုလုပ်ဖို့ဆိုတာကိုအဆိုပြုတယ်လို့ကြားပါတယ်ဆိုတော့ truth thing out တာဟာဘသူရွေးလဲဆိုပါကစ္စတန်ကိုရွေးဟန်စီဒါပေမဲ့အဲ့လိုသာသတ်မှတ်လိုက်ရင်မြန်မာနိုင်ငံနဲ့ပတ်သက်လို့လည်းပဲစဉ်းစားရတယ်ပေါ်လာမယ်ထင်ပါတယ်တချို့နိုင်ငံတွေကတော့လည်းထောက်ပြလာမယ်ဘာကြောင့်လဲဆိုတော့အာဆီယံထဲမှာမြန်မာကိုဖယ်ခဲ့တဲ့နိုင်ငံတွေဖြစ်တဲ့အင်ဒိုနီးရှားတို့နောက်ပြီးတော့မလေးရှားဖြစ်လာမယ်သူတို့အဖွဲ့ဝင်မကြခင်မှာဆိုသူတို့တွေဖြစ်လာရင်သူတို့ကမဟုတ်ဘူးဒီကောသူတို့ကတော့ဖယ်မှဖြစ်မယ်ဆိုရင်ဖြစ်ကောင်းဖြစ်လာနိုင်တယ်ဆိုတော့ဒါစောင့်ကြည့်ရမယ့်အခြေအနေပါဒါပေမဲ့ဒီ breaks မှာနိုင်ငံရာဆက်ဆံရေးအားတက်စရာတခုလိုယူဆမှာတရုတ်နဲ့အိန္ဒိယပြိုင်ဘက်ပဋိပက္ခတော်တော်ကိုပြင်းပြထန်တာဖြစ်နေတာအခုကသူတို့နှစ်ယောက်ဖက်လက်တကင်း၅တိအတွင်းမှာထင်တယ်ပထမဆုံးအတင်သူတို့နှစ်ယောက်တွေ့တယ်မိုဒီနဲ့နရင်ဒရာမိုဒီနဲ့ရှီဂျင်ဖင်နဲ့တွေ့ကြတယ်တွေ့ကြပြီးတော့သူတို့နေဆက်မှာစီရင်ရင်ဆိုင်မှုပေါ်လေ military confrontation ဖြစ်နေတာ၄နှစ်လောက်ရှိပြီအဲ့တော့ငါတို့ပြင်းရင်ရအောင်ဆိုတော့ပြောတယ်ဆိုတော့ဒီကတဆင့်အိန္ဒိယနဲ့တရုတ်တင်းမာမှုကပူပြီးရောပါသွားနိုင်လို့ပြောတယ်ဒါပေမဲ့လည်းပဲဒီအိန္ဒိယကဟိုအထက်မှာလည်းပါလေကော့ချင်လည်းပါတယ်ဆိုတော့အဲ့ဒီကစားနဲ့ပတ်သက်ပြီးတော့ညီရထင်ရတော့ခဲအောင်ပဲလို့ပြောကြပါတယ်ဒါပေမဲ့ဘယ်လိုဖြစ်လာမလဲဆိုတော့နောက်ထပ်သီးတွေပါတွေမှာပါလာမှာဖြစ်ပါတယ်အချိန်နဲ့အဲ့ဒါကြည့်ရမှာဖြစ်ပါတယ်
ဟုတ်ကဲ့ပါဦးကျော်စန္ဒရှင်အခုလိုဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတယ်
ဟုတ်ပါတယ်